ရှမ်းစစ်တပ်နှစ်ဖွဲ့စီလုံးညီညွတ်ဖို့ဆိုပြီးတော့ရှမ်းပြည်လူထုကနှစ်ရှည်လာများဒဇိုင်းမမတောင်းဆိုလာတဲ့အပေါ်မှာအဖွဲ့တစ်ဖွဲ့စလုံးကခေါင်းဆောင်တွေစဉ်စားဆုံးဖြတ်ခဲ့တာဖြစ်တယ်လို့ရှမ်းလန်းနိုင်ငံအဖွဲ့နှစ်ဖွဲ့စလုံးဘက်ကပြောပါတယ်ရှမ်းပြည်ဒုတိယပါတီ SSPB SSC အဖွဲ့ကဘုံမူဆိုင်ဖုတ်ဟန်ကအပြစ်ခတ်ရစေးသဘောတူဆန်ကျုပ်ထဲမှာနှစ်ဖက်တက်သွာလာလှုပ်ရှားမှုတွေနဲ့စစ်သုံးပန်းဒလေရေးကိစ္စတွေလည်းပါဝင်နေလို့သူကပြောပါတယ
်။အဲ့တော့ကျွန်တော်တို့အပြစ်ရပေါ့ဗျာနှစ်ဖက်တော့ဒီရက်ဖို့ပေါ့နော်။အဲ့တော့ကျွန်တော်သဘောတူပါတယ်။ဒီတော့မှနှစ်ဖက်ဖန်ဆီးထားတဲ့အဖွဲ့ဝင်တယ်ပေါ့လေတပ်ဖွဲ့ဝင်တော့အပြာလာပြန်လို့ပြဖို့ပေါ့။ဒါရှိတယ်နောက်တစ်ခုကတက်ဆိုင်ရာအချို့ရင်းနဲ့ဒီမှာရှိနေတဲ့ကျွန်တော်တို့ပြည်သူလူထုအလို့ရှာသွားလောက်ဖင်မော်လေးအဲ့ဒါကိုလေကျွန်တော်တို့လလလသွားလာနိုင်အောင်ဆိုတဲ့ဟာအဲတဘောတူပြီးတော့လက်မထိုးပါနဲ့အချင်းချင်းအာတပြန်လာတတင်းပြလေပေါ့ကျွန်တော်တက်ဖွဲ့တွေကအဆက်ဆက်နေနေတဲ့သွားလာတဲ့ချိန်တိုင်းအဲ့ဒါကိုဘာပေါ်တော့ကြိုတင်အကြောင်းကြားပေးဖို့ဘောဘကလာလည်းဒီလိုပါပဲဒီညရေးကိုပရိုဒီဆောက်သွားကြမယ်ဆိုတဲ့အခြေခံမျိုးပေါ့လေဒါကကျွန်တော်တို့ယုံကြည်မှုကိုပြန်လဲတည်ဆောက်နိုင်ဖို့ကအခြေယူရမှာပေါ့လေကျွန်တော်တို့အချင်းချင်းပြန်ပြီးတော့ပရိပက္ခမဖြစ်ဖို့ကဒါကိုထင်ကြီးရမှာဖြစ်တယ်
။နှစ်ဖက်ခေါင်းဆောင်တွေဟာဒီနေ့ဩဂတ်လထဲမှာစတင်တွေ့ဆုံဆွေးနွေးခဲ့ပြီးတော့အခုရရှိတဲ့သဘောတူညီချက်ထဲမှာတပ်ဖွဲ့ဝင်တွေကြားပြစ်ခတ်မှုတွေရပ်တန့်မှုနဲ့လူမှုကွန်ရက်ပေါ်မှာညီညွတ်ရေးကိုထိခိုက်စေမဲ့ဝေဖန်ပုတ်ခတ်ပြောဆိုမှုတွေရှောင်မှုကိစ္စလည်းပါဝင်နေလို့နှစ်ဖက်ဖွဲ့တွေကပြောပါတယ်။ရှမ်းပြည်ဒုတိယပါတီ SSPB SSC ဘက်ကကုစလေ3ဦးနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC ဘက်ကကုစလေ4ဦးတို့အကြိတ်နဲ့ဆွေးနွေးခဲ့ကြတာလို့သိရပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC ကဒုတိယဗိုလ်မှူးကြီးဆိုင်အောင်ခန်းကတော့ဒီပစ်ခတ်ရစဲကြီးကနေပြီးတော့ရှမ်းပြည်တစ်ခုလုံးငြိမ်းသွားစီဖို့ထိရည်ရွယ်လို့ဆောင်တာဖြစ်တယ်လို့ပြောပါတယ်။ဒီပစ်ခတ်ရစဲကြီးအပေါ် RCSS ရဲ့မျှော်မှန်းချက်နဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ်။
ကလေးကအစီမပြေမှုတွေတစ်ဖက်တစ်ဖက်ကမတည်ကြတာတွေနောက်ဆုံးတော့တိုက်ခိုက်ပြစ်ခတ်ကြတဲ့အချင်းကြီးပြတော့တော်အချင်းကြီးဆိုးတာပေါ့နော်။ကြားထက်ကဘီတူသူကဒီစစ်ပွဲစံခံနေခဲ့ရတာကလည်းမနေတော့ဘူးလေ။အဲ့ဒီတော့ဘီတူသူကရောအရန်တန်ခါတွေကရောအလုံးပဲကပဲဒီခကြဆက်ခကြတာကိုရတင်းပြီးဒီလိုသူတွေဒါနဲ့နာတယ်ဆိုတော့တောင်းဆိုချက်တွေအဲ့မငဲတော့ဘောနော်အဲ့ဒီတော့အဲ့ဒီလူသူရဲ့တောင်းဆိုချက်အရာကျွန်တော်နှစ်ဖွဲ့ကလည်းစဉ်းစားတင်းပြီးဖြစ်နိုင်တော့ကျွန်တော်ရည်ရှိတောက်လျှောက်သူတော်မြုံမှန်းထားတော့ဘောနော်စံတန်းနဲ့လုံးကလည်းစံတန်းဖွဲ့တွေဖြစ်နေတော့
ဟုတ်ပြီတော့ညီညွတ်ကြဖို့လိုတယ်ဆိုတဲ့အနေနဲ့ရှိကြတယ်ဗျာ SSPB SSC ကိုရှမ်းပြည်တက်မလို့မြောက်ပိုင်းတက်လို့သိကြပြီးတော့ဒီ RCSS SSC ကိုရှမ်းပြည်တက်မလို့တောင်ပိုင်းတက်ဆိုပြီးတော့သိကြပါရယ်2011ခုနှစ်မှာနှစ်ဖွဲ့ပူးပေါင်းကြောင်းထုတ်ပြန်ခဲ့မှုတွေပဲမြေပြင်မှာအဆင်မပြေမှုတွေကြောင့်2015ခုနှစ်မှာမြေပြင်ပိုင်းခြားမှုနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ပြန်လည်ပြစ်ခတ်တက်ခဲ့ရတဲ့အထိဖြစ်ခဲ့ပါရယ်အဲ့ဒီနောက်ပိုင်းကလေးကဆိုရင်ခုဒီချိန်ဟာပထမဆုံးရှမ်းဖွဲ့နှစ်ဖွဲ့ကြားပြစ်ခတ်ရစဲတာလည်းဖြစ်ပါရယ် SSPB SSC တက်ဖွဲ့ကို1964မှာနော်ရှိစဝါကြီးဆက်ရွှေတရဲ့ကျင်းရတော်စက်နန်းဟင်းခန်းဦးကဥဆောင်စတင်တည်ထောင်ခဲ့ပြီးတော့လက်ရှိခေါင်းဆောင်ကတော့ဗိုလ်ချုပ်ပန်းဖာကတာဝန်ယူထားပါတယ် SSPB SSC ကတော့ပြစ်ခတ်ရစေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ထိုးတာမရှိပါဘူး RCSS SSC ကတော့1996ခုနှစ်ဇန်နဝါရီလ26ရက်မှာတည်ထောင်ပြီးတော့2000ခုနှစ်မှာနိုင်ငံဥဆောင်မှုကောင်စီဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကိုထပ်မံဖွဲ့စည်းပါတယ်လက်ရှိခေါင်းဆောင်မှုကတော့ဗိုလ်ချုပ်ကြီးရွတ်ဆက်ဖြစ်ပြီးတော့2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာဦးသိန်းစိန်စုရနဲ့တနင်္ဂနွေပြစ်ခတ်ရစေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တဲ့ဖွဲ့ဖြစ်ပါတယ်။အပြည့်အဝလက်မှတ်ထိုးထားပြီးတော့လက်ရှိစစ်ကောင်စီနဲ့လည်းညီနေဆွေးနွေးပွဲတွေဆက်လုပ်နေတဲ့ဖွဲ့လည်းဖြစ်ပါတယ်။